မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စဂျန်ဟီလီနဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်တို့တွေ့ဆုံခဲ့တဲ့နေရာမှာအဓိကဘယ်အကြောင်းအရာတွေကိုဆွေးနွေးခဲ့ပါလဲခင်ဗျာ
။စက်တင်ဘာလ24ရက်နေ့မှာပြန်လည်ပြီးတော့ဥပဒေနဲ့ညီဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာကော်မရှင်အနေနဲ့ဆောင်ရွက်နေတဲ့လုပ်ငန်းများကိုညီပြီးတဲ့အခါမှာသူ့ကိုရှင်းလင်းပြောကြားပါတယ်။ပထမဆုံးတော့ပေါ့နော်ကျွန်တော်တို့လူ့အခွင့်အရေးကော်မရှင်ကိုအဖွဲ့ဝင်၁၂ဦးကိုဥပဒေနဲ့အညီပြန်လည်ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာပေါ့ကျွန်တော်တို့ဒီရုံးမှာစီမံခန့်ခွဲရေးအုပ်ချုပ်ရေးနဲ့ပတ်သက်ပြီးတဲ့အခါမှာကျွန်တော်ဆောင်ရွက်ဆရာရှိတာတွေကိုကျွန်တော်လောလောဆယ်မှာဆောင်ရွက်နေတယ်ဆိုတဲ့အကြောင်းပေါ့နော်အရေးကြီးတဲ့ကိစ္စတရားကတော့ကျွန်တော်တို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းဟာနေပြီးတဲ့အခါမှာကြတော့သတ်မှတ်ထားတဲ့အချိန်မှာကိုယ်နိုင်ငံမှာဒီဆောင်ရွက်နေတဲ့လူခွင့်ရေးကိစ္စတွေကိုတင်ပြရပါတယ်မြန်မာနိုင်ငံဟာဒုတိယအချိန်တင်ပြဖို့ဟာနိုဝင်ဘာလ2015ခုနှစ်နိုဝင်ဘာလ9ရက်နေ့မှာကျွန်တော်တို့တင်ပြဖို့ဖြစ်လာပါတယ်။ဒါကြောင့်မို့လို့ဒါကိုပြင်ဆင်ရေးတွေကျွန်တော်ပြုလုပ်ရပါတယ်။လူခွင့်ရေးကာကွယ်ရေးနဲ့ပတ်သက်ပြီးတော့ပေါ့နော်။ဒိုင်စာများ၊ဂိုင်တွေဆောင်ရွက်တဲ့ကိစ္စကိုပြောရင်းရနေပြီးတော့ကျွန်တော်တို့ field investigation trip တွေလည်းကျွန်တော်တို့ဆောင်ရွက်ခဲ့တယ်ဆိုတဲ့အကြောင်းပါကြီးကိစ္စမှာကျွန်တော်တို့စုံစမ်းစစ်ဆေးကော်မရှင်တရားကိုဆေလွတ်ပြီးတဲ့အခါမှာအစီရင်ခံစာကိုနိုင်ငံတော်သမ္မတကြီးတန်တင်ပြလို့အများပြည်သူလူထုသိရှိအောင်လည်းပဲကျွန်တော်တို့အစီရင်ခံစာတရားထုတ်ပြန်ခဲ့တယ်ဆိုတဲ့အကြောင်းအလားတူပဲ Lebanon တောင်ဒီချင်းဒီစီမံကိန်းမှလည်းပဲဒီဒေါခင်ဝင်းတနတ်ထီမှတည်ဆိုးသွားတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်စီကနော်စုံစမ်းစစ်ဆေးကော်မရှင်အဖွဲ့တစ်ဖွဲ့ကိုဆေလွတ်ခဲ့ပြီးတော့ကျွန်တော်တို့ရဲ့တွေ့ရှိချက်တွေကိုနိုင်ငံတော်သမ္မတထံအစီရင်ခံသလိုအများပြည်သူလူထုသိသာရလဲကျွန်တော်တို့က website ထဲမှာထုတ်ပြန်ကြေညာခဲ့တယ်ဆိုတဲ့အကြောင်းလဲကျွန်တော်ပြောပါတယ်
ဟို Miss Jan Hee လေးကလည်းကျွန်တော်ဒီဒုတိယကြိမ်မြောက်ကြီးစင်မှာရခိုင်ဒေသကိုလည်းသွားတယ်တကယ်ရှမ်းမြောက်တွေလည်းသွားခဲ့တယ်ဆိုတော့လေသူ့အနေနဲ့ဘာများတုံ့ပြန်ဆွေးနွေးခဲ့တာရှိလဲလူခွေနဲ့ပတ်သက်ပြီးဘာများသူ့ဘက်ကကျေနပ်မှုရှိခဲ့တယ်ခင်ဗျ
ဒါနဲ့ပတ်သက်လို့ရှမ်းပြည်မြောက်ပိုင်းကိုသွားခဲ့တယ်ဆိုတာလေးပဲပြောပါတယ်ကျွန်တော်တို့ကလည်းပဲကျွန်တော်တို့မြို့သားလူခွင့်ရေးကော်မရှင်နဲ့လည်းရှမ်းပြည်ကိုသွားပြီးတဲ့အခါမှာလူခွင့်ရေးပညာပေးရေးဆိုင်ရာအလို့ရုံဆွေးနွေးပွဲတွေကျင်းပခဲ့တယ်ဆိုတာတော့ပဲပြောပါတယ်ကျွန်တော်တို့ကတော့ပေါ့နော်ဒီ OIC နဲ့လည်းပဲကျွန်တော်တို့တွေ့ဆုံဆွေးနွေးတဲ့အကြောင်းတွေကိုကျွန်တော်တို့ဘက်ကတင်ပြပါတယ်နော်တောင်နဲ့73ခုနှစ်မှာကျွန်တော်တို့နေပြည်တော်မှာ OIC delegation နဲ့ကျွန်တော်တို့နဲ့ဆွေးနွေးခဲ့တယ်ဆိုတဲ့အကြောင်းပေါ့နော်2014ခုနှစ်တုန်းကလည်းကျွန်တော်ဂျနီဗာမြို့ကိုတွားရောက်တဲ့အချိန်မှာ Human Rights Commission Council ဆွေးနွေးနေတဲ့အချိန်ဖြစ်နေတော့ကအပြင်ဘက်ကအစည်းအဝေးခမ်းမတစ်ခုမှာ OIC delegation နဲ့တွေ့ဆုံပြီးတဲ့အခါမှာကျွန်တော်တို့ရခိုင်ပြည်ကိစ္စနဲ့ပတ်သက်ပြီးတဲ့အခါမှာကျွန်တော်တို့ဘက်ကဆောင်ရွက်နေတဲ့ကိစ္စလေးတွေကိုနေပြီးတော့တင်ပြဆွေးနွေးခဲ့ပါတယ်
ကျတူရခိုင်ဒေသကိုလည်းတွားခဲ့တယ်ဆိုတော့ရခိုင်ဒေသရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘင်္ဂါလီနဲ့ပတ်သက်ပြီးတော့သူပြဗမာသုံးသက်ပြောကြားသွားတာရှိတယ်ခင်ဗျ
သုံးသက်ပြောတာမရှိပါဘူးခင်ဗျကျွန်တော်တို့ကသာ OIC နဲ့ပတ်သက် OIC နဲ့တွေ့ဆုံသုံးညလောက်တွေ့ဆုံပြီးတော့ပေါ့နော်တွေ့ဆုံနေဆိုတဲ့အကြောင်းလေးကျွန်တော်ဘက်ကသာပြောကြတာပါသူအသေးစိတ်တော့မပြောတော့ပါဘူးခင်ဗျသူကတော့ကျွန်တော်တို့ဆွေးနွေးတဲ့ကိစ္စတွေထဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဥပဒေနဲ့ပတ်သက်ပြီးတဲ့အခါကျတော့ပေါ့နော်ဒါကျွန်တော်တို့သူမင်းများဒါလေးတွေရှိပါတယ်ကျွန်တော်တို့ကလည်းဒီဥပဒေကိုပြုစုတဲ့အခါမှာပေါ့နော်အကောင်းဆုံးဖြစ်အောင် Paris Principle ကချမှတ်ထားတဲ့အခြေခံမူတွေနဲ့အညီကိုက်ညီအောင်ဘယ်လိုဆောင်ရွက်ထားလဲဆိုတဲ့ဟာလေးကိုကျွန်တော်တို့ကအသေးစိတ်ရှင်းလင်းပြောကြပါတယ်ဒါကလည်းအရေးကြီးပါတယ်ဘာကြောင့်လဲဆိုတဲ့အခါမှာကျတော့ကျွန်တော်တို့က International Coordinating Committee of Human Rights ပေါ့နော်မှာကျွန်တော်တို့အဆင့်ချောက်ထားဖို့ကျွန်တော်လိုပါတယ်ဒါကတော့ကျွန်တော်တို့အချိန်လေးလိုသေးတယ်ကျွန်တော်တို့ဥပဒေကကောင်းသလိုဥပဒေမှာပြထမ်းထားတဲ့အချက်တွေကိုနေပြီးတဲ့အခါမှာကျွန်တော်လက်တွေ့ဘလောက်အကောင့်ထဲဖွင့်နိုင်လဲဆိုတာလေးကိုလည်းကျွန်တော်တို့ပြသဖို့လိုပါသေးတယ်
ဒီ Miss Jan Hee လေးရဲ့ဒုတိယအကြိမ်မြောက်ကြီးစင်မှာဒီလူခွေးနဲ့ပတ်သက်ပြီးသူ့အနေနဲ့ပထမအကြိမ်နဲ့ဆိုင်ဘယ်လိုကွာခြားမှုရှိရဘလောက်တိရောသူကျင်းနေမှုရခဲ့လို့ဆရာတို့သုံးသပ်လို့ရမလဲ
သူဘာတွေဆွေးနွေးခဲ့လဲဆိုတာကိုမသိတဲ့အခါကျတော့တော်တော်လေးသုံးသပ်ရတာခက်တယ်ပေါ့နော်ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့သူကဒီ Human Rights Council ကနေပြီးတဲ့အခါမှာဆုံးဖြတ်ချက်နဲ့ခန့်အပ်လိုက်တဲ့ဒီ special reporter အထူးစီရင်ခံစာတင်သွင်းသူဖြစ်တဲ့အတွက်ကြောင့်မို့လို့ပြဋ္ဌာန်းချက်ထဲမှာပါထားတဲ့ mandate ထဲမှာပါရာဒီပေါ်မှာမူတည်ပြီးတော့ပဲသူကဝေဖန်သုံးသပ်ဆွေးနွေးမယ့်အနေအထားရှိပါတယ်။ဒီ Human Rights Council ကချမှတ်ထားတဲ့လူအခွင့်အရေးမြန်မာနိုင်ငံနဲ့ပတ်သက်တဲ့လူအခွင့်အရေးပါအချက်တည်ဘူးတော့နိုင်ငံတော်ပိုင်းကအကုန်လုံးတော့လက်ခံထားတာတော့မဟုတ်ပါဘူးကြာ။အထူးသဖြင့်ပေါ့နော်ဆိုတော့ဒီကိန်းဒီမှာဒုချီရာတန်ကိစ္စတို့ဘာတို့ဘိုးဘက်ကအကြံပြုထားတာတွေကိုနိုင်ငံတော်ပိုင်းကလက်ခံထားတာမျိုးတော့လည်းမရှိသေးပါဘူး။အဲတော့ဘာပဲဖြစ်ဖြစ်ပေါ့နော်သူက mandate ကိုအကောင့်ထဲပေါ်ရတဲ့အတွက်ကြောင့်မလို့ဒီ mandate ထဲမှာပေါ်ပြထားတာတွေကိုအကောင့်ထဲပေါ်တဲ့ပိုင်းမှာအားနည်းတယ်လို့မြင်လို့ရှိရင်တော့သူကဒါကိုသုံးသပ်မှာပဲပေါ့နော်။ ဒါအရေးမကြီးဘူးလို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ကမရှင်အနေနဲ့ပြောရမယ်ဆိုတော့သူနဲ့ထိတွေ့ပြီးတဲ့အခါမှာလူအပြန်အလှန်ဆွေးနွေးခွင့်ရခြင်းအားဖြင့်တစ်ဖက်ရဲ့အမြင်ကိုတစ်ဖက်ကနားလည်ပြီးတော့ဒီပူပေါင်းဆောင်ရွက်မှုကိုအများကြီးအထောက်အကူဖြစ်စေတယ်ဆိုတဲ့အပိုင်းလေးကိုပဲကျွန်တော်ပြောချင်ပါတယ်
အမျိုးနိုင်ငံလူခွင့်ရေးကော်မရှင်ဥပဒေဆရာဦးဝင်းမရာကို RFA အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ